ကိုဗစ်တတိယလိုင်းကူးစက်မှုဖြစ်နေတဲ့ထိုင်းနိုင်ငံမှာအကျဉ်းတောင်တချို့ကအကျဉ်းသားတွေပါကူးစက်နေကြပါတယ်။ချင်းမိုင်မြို့ကအကျဉ်းတောင်တစ်ခုမှာတင်အကျဉ်းသား၄000လောက်ကိုဗစ်ရောဂါကူးစက်နေပါတယ်။လက်ကျွန်းလူသတ်မှုနဲ့ပြည်တံကြခံနေရတဲ့မြန်မာလူငယ်တွေအကျဉ်းကြနေတဲ့ဘန်ကွန်အကျဉ်းတောင်မှာလည်းထောင်ဝင်စာတွေ့ခွင့်ပိတ်ထားတဲ့အကြောင်း VOA သတင်းတောက်မှအေးအေးမှကပြောပြပေးပါမယ်ခင်ဗျာ။
ထိုင်းနိုင်ငံမှာကူးစက်ဖြစ်ပွားနေတဲ့ကိုဗစ်တတိယလိုင်းမှာကူးစက်သူနေ့စဉ်ထောင်ချီမြင့်တက်နေတာမှာဒီနေ့မေလ18ရက်နေ့တနင်္လာနေ့မှာတော့အတီးပြူလူနာသစ် 96,000 ကျော်စံချိန်တင်အောင်များနေတယ်ဆိုပြီးထိုင်းနိုင်ငံကပ်ရောဂါထိန်းချုပ်ရေးဘူရိုကထုတ်ပြန်ပါတယ်အဲ့ဒီ၄ပုံ၃ပုံဟာအကျဉ်းသားတွေဖြစ်ကြတယ်လို့လည်းပြောပါတယ်အကျဉ်းစခန်း၈ခုမှာဒီလအတွင်းကိုဗစ်စစ်ဆေးမှုတွေအတွင်းအကျဉ်းသား1000ကျော်ကူးစက်နေတာတွေ့ရတယ်လို့လည်းထိုင်းရနာပိုင်တွေကပြောပါတယ်နောက်ထပ်အကျဉ်းထောင်9ခုမှာလည်းစစ်ဆေးမှုတွေလုပ်ပြီးအတီးပြူလူနာသစ်တွေတိုးမယ်ဆိုပြီးမျှော်လင့်ထားကြောင်းထိုင်းအကျဉ်းဦးစီးဌာနညွှန်ကြားရေးမှူးချုပ်မစ္စတာအာယုတ်ကပြောပါတယ်ထိုင်းနိုင်ငံထဲမှာစုစုပေါင်းအကျဉ်းထောင်143ခုရှိပြီးအကျဉ်းသား3,100ထက်မနည်းရှိနေပါတယ်သူတို့အနေနဲ့အကျဉ်းထောင်တိုင်းမှာကိုဗစ်စစ်ဆေးဖို့အစီအစဉ်တွေရှိပါတယ်ဆိုပြီးပြောပါတယ
်ပัจจุบันเนี่ยกรมราชทัณฑ์เนี่ยมีผู้ฝ่าขังเนี่ยควบคุมดูแลอยู่ตำรวจทั้งสิ้นเนี่ย 310,000
ในနိုင်ငံလုံးမှာအကျဉ်းသားဥယေ3,100,540ရှိတဲ့အတွက်တိတ်များတဲ့အရေးအတွက်ဖြစ်ပါတယ်နိုင်ငံတော်ဝန်အကျဉ်းဥစည်းဝင်တန်း1,300ကျော်ကဆေးစစ်နိုင်ဖို့အတွက်ဆောင်ရွက်နေကြတယ်ဆိုပြီးပြောသွားတာဖြစ်ပါတယ်။အကျဉ်းထောင်တွေထဲမှာအကျဉ်းသားတွေပြည့်ကျက်နေတဲ့အတွက်အခုလိုမျိုးကူးစက်မှုတွေတိုးနေတာလို့လည်းသူကဆိုပါတယ်။ထိုင်းအကျဉ်းထောင်တွေမှာအခုလိုမျိုးကိုဗစ်ရောဂါကူးစက်ပြန့်နှံ့နေတဲ့အတွက်ထိုင်းအစိုးရကကိုဗစ်ရောဂါကူးစက်မှုမပြန့်အောင်ထိန်းချုပ်တဲ့အနေနဲ့အကျဉ်းထောင်တချို့ကိုထောင်ဝင်စာပိတ်နေပါတယ်။နွန်ထဘူရီပြည်နယ်ထဲမှာရှိတဲ့ဘန်ခွန်အကျဉ်းထောင်မှာအကျဉ်းကျနေတဲ့လက်ကျွန်းလူတက်မှုနဲ့ပြည်တံကျနေတဲ့မြန်မာလူငယ်နှစ်ဦးလဲထောင်ဝင်စာတွေ့ခွင့်ပိတ်ခံထားရကြောင်းသူတို့ကိုဥပဒေကြောင်းအရအကြံဉာဏ်ပေးကူညီခဲ့တဲ့မြန်မာရှင်းနေဦးအောင်မျိုးတန်ကပြောပါတယ်
။ဘောင်းဝင်းနဲ့ကြော်နေတာကဘန်ခွန်အကျဉ်းထောင
်။
ဒါပေမဲ့သူတို့ကအခုအကျဉ်းထောင်ထဲမှာတွေ့တယ်ဆိုတဲ့ဟိုဟာကဘန်ခွန်အကျဉ်းထောင်ရင်တို့မပြောဘူး။အကျဉ်းစခန်းထဲမှာတွေ့တယ်လို့ပဲပြောတာ။ထောင်ဝင်စာတော့ပြတာဟုတ်တယ်။ကိုယ်ကကိုစမာတော့ရှိတဲ့သဘောအတိအကျတော့မသိဘူးသူတို့လည်းအချင်းချင်းမထုတ်ပြန်ခဏလေးတော့ဟိုတောင်းဝင်စာအတွက်ကိုရပ်ထားတယ်ဆိုတဲ့သဘောမျိုးပေါ့လေနောက်ပိုင်းကတော့ပြန်ပြညာပြင်မလို့ပြောတယ်ရှင်နယ်မှန်းကြီးတော့တပတ်တော့ရှိလို့ဖြစ်တယ်သူတို့ပြ
ောမြန်မာနိုင်ငံသားတွေအများစုနေထိုင်နေတဲ့ချင်းမိုင်မျိုးကအချင်းထောင်မှာလဲပိုးတွေ့လူနာ4,000နီးပါးရှိနေကြောင်းထိုင်းရနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှမ်းပြည်နယ်အခြေပိုင်းဖြစ်တဲ့တာချီလိမ့်မြို့ကိုထိုင်းနိုင်ငံမဲဆိုင်မြို့ကနေလူရဲစေမြန်မာအကျဉ်းသားတရားကျော်ကိုဒီကနေ့ပဲတာချီလိမ့်အာဏာပိုင်တွေကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်။တာချီလိမ့်အာဏာပိုင်တွေဘက်ကအကျဉ်းသားတွေကိုကိုဗစ် -19 ကပ်ပိုးစစ်ဆေးပြီးလက်ခံခဲ့ရမှာအမျိုးသမီး2ယောက်အမျိုးသား2ယောက်မှာကိုဗစ်ကပ်ပိုးတွေ့ရှိခဲ့ရကြောင်းတာချီလိမ့်ဒေသခံသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းနိုင်ငံမှာလက်ရှိကိုဗစ်ကူးစက်တဲ့အတီးပြူလူနာ13,000ကျော်ရှိပြီးသေဆုံးသူ614ဦးထိရှိနေကြောင်းထိုင်းအစိုးရကတော့တရားဝင်သတင်းထုတ်ပြန်ထားပါရဲ့ရှင
်။မအေးမှာပြောပြပေးခဲ့တာပါခင်ဗျာ။